မြန်မာနိုင်ငံကစစ်တွေရင်းနဲ့စစ်ကမ်းကိုလာမယ့်မလဒုတိယပတ်အတွင်းရခိုင်ပြည်နယ်အစိုးရလက်ထက်အိန္ဒိယကလွှဲပြောင်းပေးတော့မှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဗစ်ကရမ်မစ္စရီကပြောပါတယ်အိန္ဒိယကတည်ဆောက်နေတဲ့အဲ့ဒီစစ်တွေရင်းနဲ့စီမံကိန်းဟာနှစ်နိုင်ငံကြားဆက်သွယ်ပေးမယ့်စစ်ကမ်းတစ်ခုဖြစ်ပြီးတန်ကြိမ်2000အထိတည်ဆောက်နေတဲ့တင်မောတွေကုန်တင်ကုန်ချလုပ်နိုင်မှာဖြစ်ပါတယ်တန်ကြိမ်3000ကနေ4000အထိရှိတဲ့ကုန်တင်တင်မောတွေကတော့စစ်တွေနဲ့ချင်းပြည်နယ်ပလောဝစစ်ကမ်းအကြားကူးတန်းသွားလာနိုင်မှာဖြစ်ပါတယ်ပလောဝစစ်ကမ်းကိုရောက်လာတဲ့ကုန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံအချင်းမြောက်ဒေသကိုထရော့ကားတွေနဲ့တဆင့်တည်ဆောက်နိုင်မှာဖြစ်ပါတယ်ဒီရင်းနဲ့စီမံကိန်းကနေရခိုင်ပြည်သူတွေနဲ့အိန္ဒိယနိုင်ငံကြားဆက်သွယ်ပေးမှာဖြစ်ကြောင်းတချင်တုန်းကတော့ရခိုင်ပြည်နယ်စစ်တွေစစ်ကမ်းနဲ့အိန္ဒိယနိုင်ငံကလကတ္တာမြို့တို့အကြားကုန်ပစ္စည်းတွေကိုရေချောင်းကနေတည်ယူပို့ဆောင်ခဲ့ကြကြောင်းရခိုင်ပြည်သူတွေအနေနဲ့အလားတူအခွင့်အရေးမျိုးမကြခင်ပြန်ရကြတော့မှာဖြစ်ကြောင်းအိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်သူပြည်သားတွေအလို့အကံ့တွေရရှိပြီးပြည်နယ်ဖွံ့ဖြိုးရေးအတွက်အထောက်အကူပြုစီမှာဖြစ်ကြောင်းဒီရင်းနဲ့စီမံကိန်းဟာအိန္ဒိယနိုင်ငံအတွက်မဟုတ်သလိုအိန္ဒိယကဘဲကုမ္ပဏီတစ်ခုအတွက်မှလည်းမဟုတ်ကြောင်းမလာမာဒီစစ်ကမ်းကိုရခိုင်ပြည်နယ်အစိုးရကိုလက်ပြောင်းပေးသွားမှာဖြစ်ကြောင်းသမတ်ကြီးဗစ်ကရမ်မစ္စရီကပြောပါတယ်ဒီရင်းနဲ့စီမံကိန်းပြီးသွားပြီဆိုရင်တော့ရခိုင်ပြည်နယ်အတွင်းကစီးပွားရေးလုပ်ငန်းအနေနဲ့အိန္ဒိယကိုကုန်ပစ္စည်းတွေတင်ပို့တဲ့နေရာမှာရေချောင်းသို့မဟုတ်ကုန်းချောင်းကနေတင်ပို့နိုင်ကြတော့မှာဖြစ်ပါတယ်ဒီစီမံကိန်းဟာအိန္ဒိယကစောက်ခဲ့တဲ့တခြားရင်းနဲ့စီမံကိန်းတွေနဲ့မတူကြောင်းလဲသမတ်ကြီးဗစ်ကရမ်မစ္စရီကပြောပါတယ်